မြန်မာနိုင်ငံမှာဆေးရနာသိမ်းပြီးနောက်ပိုင်းရင်ဆိုင်နေရတဲ့အချက်တွေကိုနိုင်ငံကတိုင်ဝမ်ကနီးလန်းသင်းနဲ့ထိရောက်အောင်ဖြေရှင်းကြဖို့ကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စားလှယ်တอมအန်ဒရူးစ်ကတိုက်တွန်းလိုက်ပါတယ
် I am strongly recommending that we consider a new more robust course of action before it is too late
ချိန်မနှောင်းရင်ပုံမခိုင်မအကောင့်နဲ့အရေးယူဆောင်ရွက်မှုနီးလန်းသင်းတစ်ခုကိုစဉ်းစားဖို့အလေးနဲ့တိုက်တွန်းလိုပါတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စားလှယ်ကဆေးရနာသိမ်းတစ်နှစ်ပြည့်ပြည့်အင်္ဂါနေ့ကဗီဒီယိုနဲ့သတင်းစကားဖော်ရမှာပြောဆိုလိုက်တာပါဆရာနာသင်ခဲ့တာတနှစ်ပြည့်တဲ့အချိန်ထိကုလသမဂ္ဂလူညွန်ရေးကောင်စီကလက်နက်တင်ပို့မှုတားမြစ်ရေးထိရရမလုံနိုင်တဲ့အတွက်အပြစ်မဲ့ပြည်သူတွေသိချင်နေကြရတယ်လို့လည်းပြောဆိုထားပါတယ်။ဒီအတွက်မြန်မာဆရာနာပိုင်းနေလက်နက်ငွေချင်းနဲ့တရားဝင်မှုမရအောင်ဖျက်တောက်နိုင်မှုနိုင်ငံတကာကဝန်ဝင်ကြိုးပမ်းကြဖို့လည်းတိုက်တွန်းခဲ့တာပါ။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒါသောမတ်စ်ဂရင်ဖီးကလည်းမြန်မာရေးဖြစ်ရှင်းရမှာနိုင်ငံတကာကထိရရဆောင်ဖို့အင်္ဂါနေ့မှာပဲတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကိုဆစ်လက်နဲ့တင်ပို့မှုတွေရပ်ဆိုင်းဖို့ဖုံးဝင်နိုင်ငံတွေကိုတောင်းဆိုခဲ့တဲ့ကုလသမဂ္ဂထွေထွေညီလာခံဆုံးဖြတ်ချက်ကိုပြီးခဲ့တဲ့နှစ်ထဲအမေရိကန်ကပူးတွဲအဆိုပြုခဲ့တာလို့ကြိုးပမ်းမှုတွေရှိခဲ့ပေမဲ့လုံလောက်မှုမရှိသေးတာကိုလည်းထောက်ပြခဲ့တာပါမြန်မာပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲတွေအဆုံးသတ်စေဖို့လက်နက်တင်ပို့မှုတွေရပ်ဆိုင်းဖို့နိုင်ငံအကျဉ်းသားတွေပြန်လည်လွတ်မြောက်ဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့အထူးသဖြင့်ကုလသမဂ္ဂလူညွန်ရေးကောင်စီကအခိုင်အမာအရေးယူဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်